မဲကန်ပြည်တော်စုကန်ဆက်စ်ပြည်နယ်ကန်ဆက်စစ်တီမြို့မှာခင်တိုင်းသားတဦးစနေနေ့ကတနက်နဲ့ပြစ်ဒဏ်ခံခဲ့ရပါတဲ့အချိန်ကထိုင်းမြန်မာနယ်စပ်အုံဖြန်ဒုက္ခသည်စခန်းကနေအမေရိကန်ပြည်တော်စုကိုအခြေချပြီးတော့လူကြီးလူငယ်ပေါ်များတဲ့အသက်15နှစ်အရွယ်ဒီဇင်ဘာ2ကိုသူအချိန်ပိုင်းလှုပ်လှုပ်နေတဲ့အဝတ်လျှော်ဆိုင်မှာစနေနေ့ကတနက်ဒဏ်ရာနဲ့တေဆုံးတာကိုတွေ့ရှိခဲ့ရတာဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ဒေါ်လာလာသန်းကတင်ပြပေးမှာဖြစ်ပါတယ်ဗျာ
။ဒီဇင်ဘာ2ဆိုဒီဇင်ဘာလမှာမွေးလို့ပါ။သူဒီ16နှစ်ပြည့်ဖို့တလားလို့တာပေါ့နော်။ဒီဇင်ဘာလ29ရက်နေ့တူတယ်သူအသက်ကလေ29ရက်နေ့ဆိုရင်တော့ဒီဇင်ဘာလ29ရက်နေ့ဆိုသူ16နှစ်ပြည့်ပြီလေ။ဆောဆက်ချောင်းနေမြတိချင်းလေးတလမှာပေါ့လေဒီလိုဖြစ်သွားတာပေါ့နော
်ဆက်ဆက်ချောင်းနေပြီဘူးတလအလူမှာရရဆက်ဆက်တနပ်ပြည့်ခံခဲ့ရတဲ့ဒီဇင်ဘာ2တည်ဆုံမှုနဲ့ပတ်သက်လို့ကန်ဆာစစ်တီရဲ့ကရင်လူမှုရေးအဖွဲ့အစည်းမှာကူညီဆောင်ရွက်ပေးနေသူဆရာအဲဝါက VOA ကိုပြောပြခဲ့တာပါဒီဇင်ဘာ2ကိုသူအချိန်ပိုင်းအလုပ်လုပ်နေတဲ့ Maple Hill Laundromat Wish Hall ဆိုင်မှာဆိုင်မဖွင့်မီနိုဗ ెంబ ာ16ရက်စနေနေ့မနေ့ကတနဒန်ယာနှင့်တည်ဆုံနေတာကိုတွေ့ရှိခဲ့တာပါရဲကတရားခံကိုခုထိဆက်လက်ရှာဖွေနေစေဖြစ်ပြီးဒီဖြစ်ရပ်ကတောက်ကြံညနေပိုင်းကဖြစ်နိုင်တယ်လို့ရဲကတုံ့တချားပါတယ်ထိုင်းမြန်မာနယ်စပ်ကရင်ဒုက္ခသည်စခန်းကနေငယ်စဉ်ကမိသားစုနဲ့အမေရိကန်ပြည်ထောင်စုကိုလာရောက်အခြေချခဲ့သူဒီဇင်ဘာ2ဟာသူတည်ဆုံစဉ်ကဂျေစီဟာမန်အထက်တန်းကျောင်းမှာထက်တန်းကျောင်းသားတူဖြစ်ပါလေသူခုလိုရုပ်ရည်တည်ဆုံမှုနဲ့ပတ်သက်လို့ထက်တန်းကျောင်းကျောင်းတို့ဝင်းနေကြေကွက်လေရှိပါလေဒီဇင်ဘာ2ဟာအထက်တန်းကျောင်းမှာအားကစားဖြစ်တဲ့နှစ်ပတ်လုံးနဲ့ wrestling team မှာပါဝင်ခဲ့သလိုဓမ္မတီးတီဆိုတဲ့အသင်းမှာလည်းပါဝင်ခဲ့ပြီးသူ့အချိန်ပိုမှာဉာဏ်ရည်ချွတ်တဲ့သူတွေပညာသင်ကြားရေးမှာလည်းအကူအညီပေးနေသူဖြစ်ပါလေသူဆီယာမဟောင်းတူကခုလိုသူရုပ်ရည်တည်ဆုံမှုနဲ့ပတ်သက်လို့ပြောခဲ့တာက
December really started to excel and really blossomed
in December ဟာသူ့ကြောင့်ကြိုးစားသူတူပါစိတ်ကောင်းရှိတဲ့လူငယ်တူဖြစ်နေသူဟာလူတိုင်းကိုကူညီတတ်သူပါလူတွေကားကြီးကန်နေအိမ်ပြန်လှောက်လျှောက်ရင်းလဲဆောက်ရှောက်ပေးလေရှိပါတယ်စိတ်ကိုချင်နာတတ်သူတူဖြစ်ပါတယ်လို့သူ့ရဲ့တချင်းကဆီယာမဖြစ်ခဲ့သူ Theresa Berry ကသတင်းဌာနကိုပြောခဲ့တာဖြစ်ပါတယ်December 2အခုလိုရုပ်ရည်တည်ဆုံမှုနဲ့ပတ်သက်လို့ဆရာအဲဝါကိုမေးချိခဲ့ပါတယ်
ဒီလိုမိသားစုကဒီအမေရိကကို2009ခုနှစ်ကလေးကရောက်လာတာပေါ့နော်သူတို့ဒီ cancer CD မှာသူတို့မိသားစုတွေပြောင်းလာတယ်လေသူရောက်လာတုန်းကတော့သူငယ်လေးပဲရှိသေးတယ်ထင်တာသူ6နှစ်သားလောက်ပဲရှိသေးတယ်လေပြောမယ်ဆိုတော့ကျွန်တော်တို့မျက်စိအောက်မှာပဲဒီကလေးတွေကကြီးလာတာပေါ့နော်သူကတော့သူကကျွန်တော်တို့ရဲ့ community မှာတော့လကောင်းအသင်းတော်မှာတော့လကောင်းပါလေကျွန်တော်တို့ဗာပဲလို့လို့ပေါ့လေသူအမြင်နဲ့ပါဝင်တာပေါ့လေတခြားလူငယ်ထက်ဆိုင်တော့သူကအမြင်နဲ့အများကြီးလိမ်မာတဲ့ကလေးတယောက်ဖြစ်တာပေါ့နော်ဆိုမိဘဘက်ကလည်းအင်မတန်မလိမ်မာတဲ့သားတယောက်ပေါ့လေသူအမေကိုယ်တိုင်ကအဲ့ဒါအမြင်နဲ့ဖွင့်ပြပါတယ်အလားလာရှိတယ်နာရည်ရွယ်ချက်ရှိတယ်နာကြိုးစားတယ်လိမ်မာတယ်သူလေးစားတတ်ပါတယ်နော်ကလေးမာတဲ့ကလေးတယောက်ဖြစ်ပါတယ်
သူတို့မိသားစုအကြောင်းရောဆရာပြောပြလို့ရမှာစီ
သူကဒီအမေရိကကိုသူအမေရဲ့သူအမနဲ့ရောက်ရယ်နောက်ပြီးတော့သူရဲ့ညီလေးတယောက်ပေါ့နော်ညီကိုမနော်က၄ယောက်ရှိတယ်ပေါ့လေဖြေကတော့ဆုံးတာကြပြီသို့တော့အမေကမဆုံးမအနေနဲ့နော်ကလေး၄ယောက်ကိုသူဒီကိုလာတာပေါ့လေအမေရဲ့ရွယ်ချက်ကတော့ဒီကလေးတွေပညာရေးမှာပညာတတ်တွေဖြစ်လာပြီးတော့မှသူတို့ဘဝတွေကိုကောင်းစားဖို့အတွက်ပေါ့နော်ဆိုတော့အမေလည်း sacrifice လုပ်ရတာပေါ့လေ
သူမိခင်နာမည်ကမတန်းလို့ဒီနေ့မှာဖော်ပြထားတာတွေ့ရပါ
ခင်ဗျာဟုတ်ကဲ့
ဝင်းနေကြီးကမဆုံးပါတော့တော်တော်လေးလူကြုံမရဖြစ်ရတဲ့သူ့အခြေအနေကိုတွေ့ရတာတော့တော်တော်လေးကိုစိတ်မကောင်းစရာပဲဒီ15နှစ်သားအချိန်ကအကြီးရင်ဒုက္ခတွေစခန်းနေရောက်လာပြီးတော့ပေါ့နော်ခုလိုဟိုဒီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့ဒီ Cancer City ကလူအဖွဲ့စည်းရောဘယ်လိုတုံ့ပြန်ကြပါလဲဆရာ
ကျွန်တော်တို့ကတော့ဒီအဖြစ်အတွေ့ယူကြုံမရဖြစ်ပါလေလေဘာဖြစ်လို့ဒီကလေးကသူ့ရဲ့အနာဂတ်ကအများကြီးရှိတယ်လေဒီလိုချင်တဲ့နေရာတွေအများကြီးရှိတယ်။နောက်ပြီးတော့မှကျွန်တော်တို့ကလည်းဒီလူငယ်တွေပုံမှန်အများကြီးမျှလေးထားပါတယ်။နောက်တနေ့တိုင်းဒီလိုတွေပညာတတ်ဖြစ်ပြီးတော့မှဟိုမိဘပဲဖြစ်ဖြစ်နောက်အသင်းတော်ပဲဖြစ်ဖြစ်နောက်ကိုလူမျိုးတွေပဲဖြစ်ဖြစ်ပေါ့နော်။ community မှာပဲဖြစ်ဖြစ်ပါဝင်နိုင်ဖို့ပေါ့နော်။ဆိုတော့ဒီနိုင်ငံမှာရှိတဲ့ပညာရေးကိုသူတို့ကကြိုးစားတဲ့ကလေးတွေပေါ့နော်။ဆိုတော့ဒီလိုကြိုးစားတဲ့ကလေးတယောက်ကဒီတည်းအသက်ခံလိုက်ရတော့ကျွန်တော်အားလုံးကြည်ကွဲပါတယ်။နောက်မိသားစုနဲ့ထပ်တူပေါ့လေ။ဒီကျောင်းသားလေးတယောက်ဒီ15မိသား ဟုတ်ကလေးတယောက်ကဒီလိုအနာပြတ်တက်ခံလိုက်လို့ဆိုတာဒါပထမအကြိမ်ပဲလို့ဆိုတော့ကျွန်တော်တို့ဒီ community နဲ့တော်လကောင်း church အနေနဲ့တော်လကောင်းပေါ့နော်ဆိုပြီးသားစုကိုကျွန်တော်တို့ကူညီဖို့အတွက်ပြင်ဆင်မှုတွေအများကြီးလုပ်ထားပါတယ
် December 2ရက်ဇာပနအခမ်းအနားကို November 24ရက်တောက်ကြံနေ့မှာကျင်းပဖို့ရှိကြောင်းလည်းသိရပါတယ်ရှင်